စမုတ်စခွန်ပြည်နယ်တွေကအထည်ချုပ်စက်ရုံတစ်ခုနဲ့လျှက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံတစ်ခုမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားစုစုပေါင်း80ကျော်ကိုအလုပ်ရှင်ကကိုဗစ်ကပ်ဘေးကာလမှာအလုပ်ကနေလျှော့ချလိုက်လို့တရားစွဲဆိုရမှာအစုအဖွဲ့တစ်ခုချင်းစီနေနာကြီးဘတ်တန်းကျော်စီရပြန်လည်ရရှိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောင်မိုက်အေးမာကပြောပြပေးမှာပါရှင
်။ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်မဟာချိုင်မြို့ဘန်လိုင်ရက်ကလျှက်စစ်ပစ္စည်းစက်ရုံမှာပြီးခဲ့တဲ့2021ခုနှစ်ဩဂုတ်လမှာကိုဗစ်ကရောဂါကူးစက်မှုကိုအကြောင်းပြပြီးအလုပ်သမား45ဦးကိုနစ်နာကြေးမပေးဘဲအလုပ်ကနေရန်နာလိုက်တဲ့အတွက်တရားစွဲဆိုရမှာတော့နစ်နာကြေး50ရာခိုင်နှုန်းသာရရှိပြီးဘတ်ငွေသက်တမ်းကျော်ရရှိခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။အလုပ်ရှင်လို့သမားကဆိုတော့ချောချောရေးမနေမှာသူတို့45ဦးအားသူတို့ပေါင်းဆိုင်ပန်းကို26ပင်းပြီးစီဖို့အတွက်မင်းချပေးနေပါတယ်။သူတို့အလုပ်ရှင်ကသူ့အငွေမပေးနိုင်ဘူးဆိုတဲ့ကြောင့်သူတို့တရားရေးမှာဆက်တည်ရတယ်မပေးနိုင်ဘူးဆိုတော့ဒီမှာငွေကြေးအလောက်ကြီးလုံးလောက်မရှိဘူး။အဲ့တော့နောက်ဆုံးကြတော့ဒီအလုပ်သမားနဲ့အလုပ်ရှင်ကိုတရားတည်ကြည့်ရမင်းတို့ညှိရနှိုင်းရတာဆိုလို့ညှိနှိုင်းနေနောက်ဆုံးဒီဥပဒေတက်ဥပဒေချော့နောက်ဆုံးကြတော့အရင်ကတည်းကညုံနဲ့အားလုံးကြည့်လိုက်တာပါခင်ဗျာ။နော
်အလားတူမဟာချိုင်ဒေတာအုံနှဲ့အရက်ကအထက်ကျုပ်စက်ရုံမှာလဲမြန်မာလူသမား28ဦးကတော့အလုတ်ကနေရှော့ချခံရတာကိုပြန်လဲတရားစွဲဆိုခဲ့ရမှာနစ်နာကြီး80ရာခိုင်နှုန်းအဖြစ်ဘတ်ငွေသက်တမ်းကျော်ပြန်ရရှိခဲ့တယ်လို့လဲဥအောင်ကျော်ကဆိုပါတယ်
။သူတို့ကတော့တရားဝင်အမှုလုပ်တာတွေအဲ့တော့သူက၄နှစ်သက်တမ်းပြည့်ပြီးတဲ့အခါကျတော့ဟိုသူစီပေါ်ကြီးကြက်ဆင်းနေဆိုပြီးမှလုတ်တာကိုရှော့ချလိုက်တဲ့ပေါ့ဗျာရှော့ချမှသူတို့ကိုတက်လက်ပြီးမှစက်ကျုပ်သက်တမ်းမတူပြီးတော့ဘူးဆိုပြီးမှသူကအကုန်လုတ်တာကိုအလုတ်ကနေရနားပလိုက်တာ
ကိုဗစ်ကပ်ဘေးကာလမှာစက်ရုံအလုပ်ရုံတွေရန်နာလိုက်တဲ့အတွက်အလုပ်သမားတွေအတော်များများအလုပ်လက်မဲ့ပြဿနာကိုကြုံခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကတော့တိတ်နေချင်ရှိတဲ့မြန်မာလူသမားတွေဟာနေရက်ပြန်ခဲ့ကြပါတယ်။အခုကတော့ဒီဇိုင်းမမတ်နဲ့တရားရုံးတက်ခဲ့တာကြောင့်အောင်မြင်မှုရခဲ့တာလို့လည်းဆိုပါတယ်
။ဒါကြွားတဲ့ခါမှာအစောပိုင်းကိုဗစ်ဖြစ်ဖြစ်ချင်းအားကြီးစုစုပူပူဖြစ်နေတဲ့အချိန်မှာတော့တချို့ကဟိုဥပဒေကြောင့်နားမလဲတာတွေလည်းရှိတော့အကူဝဲလက်ဖြစ်တဲ့ဆိုမှအဲ့ကာလမှာလမ်းလည်းမပိတ်ပြတဲ့ဆမှာအလုပ်ပြုမှအင်ဂျင်ကုန်တဲ့လူတွေအများကြီးဆိုတော့ကျွန်တော်ကြားကြည့်ရပါတယ်ခင်ဗျ။ဟုတ
်ကဲ့။
တချို့ကျတော့တိုင်ကြားတဲ့လူလားနေသိတယ်။အခုလိုအလုပ်သမားကြီးဖွဲ့စည်းသိတဲ့လူကြတော့တိုင်မမအကူသွင်းတာတဲ့အလုပ်သမားကဇွဲကောင်းနဲ့ပြောရမယ်ခင်ဗျ။နှစ်နှစ်ကြော့ကြော့ထိသူဟိုအလုပ်လုပ်နေတဲ့ဆောက်တာပေါ့နော်။တခြားအလုပ်ရုံတွေမှာအလုပ်သူတို့ဘဝအတွက်အသက်မွေးဝမ်းကြောင်းအလုပ်တွေလုပ်နေရင်အမှုရင်းဆိုင်နေရ။ရုံချင်းရောက်တဲ့ကြက်ရုံချင်းကြက်ကကြက်ဒါဇွဲကောင်းကောင်းနဲ့လုပ်လိုက်လို့အောင်မြင်မှုရသွားတာပါဟုတ်ကဲ့။
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလနှစ်နှစ်ကျော်အတွင်းစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်။စက်ရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေဟာလည်းလုံအားကနစ်နာတာတွေနေရက်ပြန်ရတာတွေလည်းရှိခဲ့တယ်လို့အခုလိုမျိုးစက်ရုံတွေကိုတရားစွဲဆိုပြီးနစ်နာကြေးတောင်းဆိုတဲ့အမှုတွေလည်းရှိခဲ့ပါတယ်ရှင်။